အိန္ဒိယမြန်မာနယ်စပ်တိတိမ်မြို့နယ်ထဲမှာစစ်ကောင်စီရဲ့စခန်းတစ်ခုကိုချင်းပြည်နယ်မှာရှိတဲ့လက်နက်ကိုင်အဖွဲ့တချို့ကဒီကနေ့ဗုဒ္ဓဘူးနေ့မှာပူးပေါင်းတိုက်ခိုက်ခဲ့ပြီးစစ်ကောင်စီဘက်ကတေဆုံးမှုတွေရှိတယ်လို့လက်နက်ကိုင်အဖွဲ့တွေကပြောပါတယ်။နာယီအတော်ကြာတိုက်ပွဲပြင်းထန်ခဲ့ပြီးလက်နက်ကြီးလက်နက်ငယ်ပစ်ခတ်မှုတွေလေရင်ပြန်ဝဲတာတွေကြောင့်အနီးအနားကျေးရွာကဒေသခံတွေအိန္ဒိယဘက်ကိုတိတ်ဆောင်ခဲ့ကြရပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ကိုစံကျော်ကပြောပြမှာပါရှင်။
တီရိမ်မျိုးနဲ့ recorder မျိုးကစစ်ကောင်စီရဲ့ချောင်းတက်စကန်ကို PDF ဇိုလန် MEDF နဲ့ CDF စီရင်ကိုပူးပေါင်းပြီးဒီကနေ့မနေ့အစောပိုင်း2နာရီမှာဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။နှစ်ဖက်စလုံးကနိုင်အတော်ကြာအပြန်အလှန်ပစ်ခတ်ပြီးတဲ့နောက်မှာစစ်ကောင်စီဘက်5ဦးသေဆုံးပြီး4ဦးထွက်ပြေးလာခဲ့တယ်လို့ချင်းဒေသကာကွယ်ရေးတပ်စီရင်ရဲ့စီဦးစီးအရာရှိကိုဆွေက VOA ကိုပြောပါတယ်။
တော်တော်လေးကိုကျဉ်းချမ်းရပါတယ်သူတို့ဘက်ကတော့လက်နက်ကြီးနဲ့ဟိုအချက်40လောက်တတိုက်ဖြစ်တယ်ပေါ့နော်မနေ့ကျတော့သူတို့ဖိုက်တာချက်တွေရောက်လာတယ်စိုက်ပြင်းနေရဟရင်လည်းလာတယ်ဟုတ်သူနောက်ထပ်လည်းလာဖို့ပြေးရတာရှိရပြဟိုဟာသူတို့ဘက်ကပုံမှုပြောက်လည်းကြရတယ်ကတ္တဘက်ကအဲ့ဒါကိုသူတို့လာတယ်လို့ရှိရတယ်ရဟရင်လည်းလေ
တိုက်လျင်ပေါ်ကဘုံကျဲချတာမရှိပေမဲ့ကျေးရွာတစ်ခုကတော့ပြက်ခတ်သွားတယ်လို့သူကပြောပါတယ်အဲ့ဒီရွာကဒေသခံ၃ဦးတိစုံတယ်လို့ချင်းတင်းဌာနတွေမှာဖော်ပြထားပေမဲ့ VOA ဘက်ကတိချအတီးပြုလို့မရသေးပါဘူးစကန်ကိုမသိမ့်ပိုင်နိုင်ခဲ့ပေမဲ့အင်အားရုတ်လျော့သွားအောင်လုပ်နိုင်ခဲ့တယ်လို့စီးရင်ကာကွယ်ရေးတပ်ဖွဲ့စီဦးစီးအရာရှိကပြောပါတယ
်စကန်ကိုမသိမ့်ပိုင်နိုင်ပါဘူးဘာကြောင့်လဲဆိုတော့သူကတောင်ကုန်းရဲ့အမြင့်ဆုံးနေရာမှာသူနေရာယူထားတာဆိုလေအဲ့ဒီရွာကိုတက်ပြီးသိမ့်ဖို့တော့တော်တော်လေးခက်ခဲပါသေးတယ်
တိုက်ပွဲက9နာရီလောက်ကြာခဲ့ပါတယ်။အဲ့ဒီအနာကျေးရွာကဒေသခံတွေကတော့နယ်စပ်ကိုဖျက်ပြီးအိန္ဒိယမီဇိုရန်ဘက်ကိုရှောက်တန်းခဲ့ရတယ်လို့ဒေသကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။ဟိုင်မွန်ရွာတစ်ကအခုတိုက်ပွဲဖြစ်ပွားတဲ့စစ်ကောင်စီတပ်နဲ့အနီးကပ်ဆုံးမှရှိပြီးဒီရွာထဲမှာ PDF တွေခုအောင်းနေရဆိုတဲ့သတင်းကိုစစ်ကောင်စီဘက်ကရထားပြီးမကြခင်မှာဝင်ရောက်တိုက်ခိုက်နိုင်ခြေရှိတယ်လို့ဒေသကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။